Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်2019ခုနှစ်မေလ6ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြေကင်ပြည်သူမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလင်းပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံမှာ grief cut တွေရှော့ချဖို့နဲ့နိုင်ငံရေးအရာဖြေရှားဖို့နိုင်ငံတကာရဲ့ဘလို့ကျူးပန်းမှုတွေကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။ပြည်သက်သမ္မတရွေးကောက်ပေါ်မှာရှေ့တန်းရောက်နေတဲ့သမ္မတလောင်းရဲ့စီးရုံးအဖွဲ့ကကွန်ပျူတာနဲ့အီးမေးလ်တွေကိုအင်တာနက်ဟက်ကာတွေရဲ့တက်ခတ်မှုခံခဲ့ရပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်တဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော်တာရှင်တွေနားဆင်ကြမှာက NLD အလုံးမှုဆောင်ကမီဒီယာတွေကိုပြောဆိုကြဟာတက်မတော်ကိုအချင်းချင်းမရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုတာကိုတက်မတော်သတင်းမှန်ကြားရေးသတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်တဲ့အကြောင်းကို
သူတို့တက်ကိုမထိနဲ့သူတို့ရဲ့ဒီခေါင်းဆောင်တွေကိုမထိနဲ့ထိလို့ရှိရင်သူတို့ကရေးယူမယ်ဥပဒေတိုင်းလုပ်မယ်ပေါ့နော်အဲ့လိုပြင်းပြချမ်းသာတတိပေးမှုတွေနဲ့လုပ်နေမှာပဲဒီ NLD ကလည်းမျိုးသားကြံတဲ့တင်းမြတ်ရေးဆိုပြီးတစ်ချိန်လုံးអော်ပြီးတော့တက်နဲ့ပတ်သက်ပြီး
Unity အပတ်စဉ်သတင်းကြံရဲ့အမှုဆောင်အရာရှိဦးတင်ဆက်ခါခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ဆက်သွယ်ရေးပုံမှာ66ဂါကြီးပြင်ဆင်ရေးသတင်းနဲ့ American ပြည်အောင်စုကပေးတဲ့တက်သက်စလူငယ်ခေါင်းဆောင်စုပေးတဲ့အစီအစဉ်အကြောင်းကိုလည်းဒီညနေမှာပြောပြသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကောင်းလေဦးနဲ့ကိုရနန်တို့ကကြီးညာပေးတော့မှာပါရှင
်စီးရီးယားနိုင်ငံမှာပရိပကတ်တွေကိုရှော့ချဖို့လိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပြဿနာကိုနိုင်ငံရေးအရာအဖြေရှာဖို့နိုင်ငံတကာရဲ့ဘလူးကျူးပန်းမှုမျိုးကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံမှာပရိပကတ်တွေရှော့ချသွားမဲ့ဇုံနယ်မြေဖြစ်သတ်မှတ်မဲ့သဘောတူညီချက်ကတော့မနေ့ညသကောင်းရံအချိန်မှာပဲစတင်အသက်ဝင်ခဲ့တာပါအန်ဒီယာကင်းရှင်းတဲ့ဇုံနယ်မြေဖြစ်သတ်မှတ်ထားတဲ့နယ်မြေတွေမှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေတော့ပြန်တန်းခွင့်ရှိမှာမဟုတ်တဲ့အကြောင်းရုရှားကပြောဆိုထားပါတယ်ကဇက်စတန်နိုင်ငံအက်စထရနာမြို့တော်မှာကျင်းပခဲ့တဲ့ငင်းချင်းဆွေးနွေးပွဲအဆုံးသတ်တဲ့နေ့မှာပဲအပြစ်ခတ်ရစဲအာမခမဲရုရှားတူရကီနဲ့အီယူနိုင်ငံတို့ကကိုယ်စားလှယ်ကြာတာပြင်းတွေကသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာပါပြည်ခတ်တွေရှော့ချဖို့သတ်မှတ်ထားတဲ့ဇုံနယ်မြေတွေမှာလေယာဉ်လုံရှားမှုတွေသူသဖြင့်နိုင်ငံတကာတပ်ဖွဲ့တွေကလေယာဉ်တွေကြိုတင်အကြောင်းကြားကြားမကြားကြားပြန်တန်းခွင့်ရှိမှာမဟုတ်တဲ့အကြောင်းစီရညဉ့်ညဉ့်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရုရှားကိုယ်စားလှယ်ကပြောကြားခဲ့တာပါသဘောတူညီချက်အရ IS စစ်သွေးကြွတွေနဲ့ဆက်နွယ်မှုမရှိတဲ့အတိုက်ခံသဘုံတွေထိန်းချုပ်ထားရနယ်မြေလေးခုမှာတက်ကတ်မှုတွေကိုရှော့ချနိုင်မဲ့အစီအစဉ်တွေကိုထည့်သွင်းထားပါတယ်အမေရိကန်ကာဝေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးအက်ဒရီယန်ရန်ကန်ဂယ်လိုဝေးကတော့ IS စစ်သွေးကြွတွေခေလုံစရာနေရာရှိတော့မှမဟုတ်တဲ့အကြောင်း VOA ကိုပြောဆိုခဲ့တာပါ IS အစွန်းရောက်တွေကိုရှေ့တန်းမှာလက်တွဲတက်ခတ်နေတဲ့တပ်ဖွဲ့တွေနဲ့အတူဆက်လက်ချေမှုန်းသွားမှာဖြစ်တယ်လို့အီရန်နဲ့စီးရီးယားနိုင်ငံတွေမှာဤရနေစီရနေငယ်နေမှာမြို့တော်တွေလိုအဲစစ်သွေးကြတွေခြေချနေတာတွေကိုလည်းတိုက်ဖြတ်သွားမယ်ကြောင်းပြောဆိုသွားပါတယ
်ပြင်သစ်ရွေးကောက်ပွဲမဲ့ဆက် COE နဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗန္ဒာရေးဆိုင်ရာအချက်အလက်တွေပေါက်ကြားစေခဲ့တဲ့ကြီးမားတဲ့ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတစ်ခုကိုခံခဲ့ရတယ်လို့ပြင်သစ်ရွေးကောက်ပွဲမှာရှေ့ကနေပြေးနေတဲ့သမ္မတလောင်းအမန်နျူအယ်မက်ခရွန်ရဲ့ရွေးကောက်ပွဲမဲ့ဆက် COE အဖွဲ့ကပြောလိုက်ပါတယ်ဒီလိုသတင်းအချက်အလက်တွေပေါက်ကြားသွားခဲ့တာဟာပြင်သစ်ရွေးကောက်ပွဲလှုပ်ရှားမှုမှာတစ်ခါမှမကြုံဘူးကြောင်းအခုလိုအီးမေးလ်တွေနဲ့ဗန္ဒာရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေပါဝဲတခြားအချက်အလက်တွေကိုဖွင့်ချလိုက်တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမြင်ခဲ့ရသလိုမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လှုပ်လိုက်တာဖြစ်တယ်လို့မက်ခရွန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ်အခုလိုကွန်ပျူတာတွေကနေခိုးယူပြီးဖွင့်ချလိုက်တဲ့စာရွက်စာတမ်းအထောက်အထားတွေအလုံးဟာတရားဝင်ပြီးတော့သမ္မတရွေးကောက်ပွဲအတွက်လည်းပုံမှန်လှုပ်ဆောင်နေတာတွေဖြစ်တယ်ဆိုတာကိုပြသနေတာရှင်းတယ်ဆိုပြီးတော့မက်ခရွန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ်M League လို့သူတို့ဘာသာသူတို့နာမည်ပေးထားတဲ့အဖွဲ့ကဒီစာရွက်စာတမ်းအချက်အလက်တွေကိုတောက်ကြနေညတကောင်မတိုင်ခင်ကလူမှုကွန်ရက်ပေါ်ကိုတင်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲဒုတိယကြော့ကိုတော့မနေ့ပြန်တနင်္ဂနွေနေ့မှာလုံးမှာဖြစ်ပြီးတော့တောက်ကြနေညတကောင်ကြော်ကဆက်ပြီးတော့သမရနှစ်ယောက်စလုံးမဲဆွဲစည်းုံးလို့မရတော့သလိုမီဒီယာတွေကလည်းကိုယ်စလဲလောင်းတွေအကြောင်းရောဒီစာရွက်စာတမ်းနဲ့ဆိုင်တဲ့အကြောင်းတွေကိုပါဆွေးနွေးလို့မရတော့ဘူးဖြစ်ပါတယ်တောက်ကြနေအစောပိုင်းကထုတ်ပြန်တဲ့လူလူစစ်တမ်းရတော့မက်ခရွန်ကိုထောက်ခံသူက62ရာခိုင်နှုန်းရှိပြီးတော့လပန်းကိုထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမှာအဲရှာဘတ်စစ်သွေးကြွတွေရဲ့လက်ချက်ကြောင့်ဆိုမာလီယာစစ်သားတွေကိုကူညီပံ့ပိုးနေတဲ့အမေရိကန်တွေတဲ့ကအထူးတပ်ဖွဲ့ဝင်တွေသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ် American Navy SEAL အထူးတပ်ဖွဲ့ဝင်မနေ့တုန်းကတည်ဆုံမှုဟာ1993ခုနှစ်ကစလို့စစ်တမ်းခံရတဲ့ဆိုမာလီယာနိုင်ငံမှာအရှာဘက်စစ်သွေးကြွတွေကိုတက်ခတ်ရင် American တပ်ဖွဲ့ဝင်တို့ပထမဆုံးကြာဆုံးမှုလည်းဖြစ်ပါတယ်။ကြာဆုံးသွားတဲ့ American စစ်သည်ရဲ့မိသားစုထံအထူးဝန်ထမ်းကြောင့်သမ္မတ Donald Trump သတင်းစကားပါခဲ့တယ်လို့ American စစ်တပ်ထံမှအမှုထမ်းနေတဲ့အမျိုးသားအမျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့ကြောင်းအင်ဂျီရောတောင်ရှိသူတွေကပြောပါတယ်။ဆိုမာလီယာနိုင်ငံမူဂါဒီရှုမြို့တော်အနောက်ဘက်65ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတွေမှာလက်နက်ငယ်နဲ့ပစ်ခတ်ခံရမှုကြောင့် Navy SEAL တပ်ဖွဲ့ဝင်သေဆုံးသွားတာပါ။ Barrier ကျေးရွာကတိုက်ခိုက်မှုအတွင်းအနည်းဆုံး Navy SEAL တပ်ဖွဲ့ဝင်2ဦးနဲ့စကပြန်2ဦးတို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်း American စစ်တပ်တာဝန်ရှိသူတူက VOA ကိုပြောပါတယ်။ Somali SEAL တပ်တွေနဲ့အတူစစ်စေးရင်မှာအကူအညီနဲ့အကြံဉာဏ်တွေပေးရနေစဉ် American တပ်ဖွဲ့တွေတိုက်ခိုက်ခံခဲ့ရတာလို့လည်း American စစ်တပ်ရဲ့ Africa Tech ကုကဲဌာနကပြောပါတယ်။ Somalia နိုင်ငံ Shabelle အနေနဲ့ဒေသအကြီးရန်အရာရှိသူကတော့အဲ Shabelle စစ်သွေးကြွာရဲ့ Andalus Rio အတန်းလွင့်လုပ်ငန်းတွေရှိရာအစအဦးတစ်ခုကိုစစ်သားတွေကစီးနင်းတက်ခတ်ခဲ့တဲ့စစ်စင်ရေးဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စီးနင်းမှုအတွင်းစစ်သွေးကြွာအဖွဲ့ဝင်ရှီဦးတည်ဆုံးပြီး Rio အတန်းလွင့်လုပ်ငန်းသုံးပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့ကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတ Donald Trump ရဲ့အစိုးရတရားခံပေါင်းတရာတွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ TV ကြော်ညာကိုအမေရိကန်ရုပ်သံဌာနကြီးတွေဖြစ်တဲ့ ABC, CBS, NBC နဲ့ CNN တို့ကထုတ်လွှင့်မှုညှင်းဆန်လိုက်ကြပါတယ်။ရုပ်မြင်သံကြားဌာနတွေကိုအခကြေးငွေပေးပြီးထုတ်လွှင့်ရတဲ့ TV ကြော်ညာမှာတော့နာမည်ကြီးရုပ်သံတင်ဆက်သူတွေရဲ့ပုံကြီးချဲ့ထားတဲ့မျက်နှာပုံတွေပေါ်မှာသတင်းအတုတွေလို့စာသားနဲ့ရေးသားထားပါတယ်။သမ္မတ Trump ကတော့သူနဲ့သူ့အစိုးရကိုဝေဖန်တဲ့သတင်းတွေကိုသတင်းအတုအယောင်တွေအဖြစ်ညွှန်းညွှန်းသုံးသုံးလေးရှိပါတယ်။ရုပ်သံဌာနတွေကတော့ကြော်ညာဗီဒီယိုဟာမှန်ကန်စီလျော်မှုမရှိဘူးဆိုပြီးထုတ်လွှင့်မှုညှင်းဆန်ခဲ့ကြတာပါ။ CNN နဲ့ NBC သတင်းဌာနတွေကတော့သတင်းအတုတွေဆိုတဲ့စာသားတွေကိုဖယ်ရှားပေးရင်ထုတ်လွှင့်ပေးမယ်လို့ပြောဆိုခဲ့ကြပါတယ်။CNN ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့သတင်းမီဒီယာကြီးတွေဟာသတင်းအတုအယောင်တွေကိုထုတ်လွှင့်တာမဟုတ်တဲ့အတွက်ကြော်ညာကသာအတုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတ Trump ရဲ့ချွေးမလဲဖြစ်စီယုံရေးအတိုင်းပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ Lara Trump ကတော့သတင်းတွေကိုပတ်လိုက်ဖော်ပြနေတဲ့ CNN, ABC, CBS နဲ့ NBC ရုပ်သံဌာနတွေဟာကြော်ညာကိုထည့်ဖို့ညှင်းဆန်ကြတာဟာအမေရိကန်မှာမကြုံစဘူးစင်စါဖြတ်တောက်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံထားတဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အပိုက်1ကိုနိုင်ငံရေးသဘောထားတွေအတွက်လိုရာဆွဲပြောရမှာအဓိကသတင်းဌာနကြီးတွေဟာချန်ပီယံတွေဖြစ်တယ်လို့လည်းဝေဖန်ခဲ့ပါတယ်။အခြေတင်ဖြစ်စရာတွေကြုံနေရတဲ့ကြော်ညာကိုတော့2020သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်မဲ့သမ္မတ Trump ရဲ့မဲဆွယ်စည်းဝေးကော်မတီအဖွဲ့ကထုတ်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ယူအေမေကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တက်မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတွေကိုရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်ထက်လွှတ်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေကိုပေးရဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်။ကော်မတီကချက်လက်တွေကိုပေးရဖို့တောင်းဆိုခဲ့တဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးရာကျမ်းပိပုဂ္ဂိုလ်ဟောင်းကတ်တာပေ့ချ်ကတော့ရည်စရာကောင်းတဲ့အတူရောင်စုံစမ်းစစ်ဆေးမှုသာဖြစ်တဲ့ကြောင်းမနေ့ကပဲအိပ်ပွင့်ပေးစာတစ်စောင်နဲ့ကော်မတီကိုတုံ့ပြန်ပြောဆိုခဲ့တာပါရုရှားရင်းနဲ့အဆက်အသွယ်လုပ်ခဲ့တဲ့အချက်လက်တွေကိုသိရင်သမ္မတဟောင်းဘရက်အိုဘားမားကိုမေးသင့်တယ်လို့လည်းရေးသားထားပါတယ်သူ့ပေါ်မတရားဖြင့်လှုပ်ယှက်စောင့်ကြည့်ထောက်လှမ်းခဲ့တဲ့သမ္မတအိုဘားမားအစိုးရနဲ့ရှင်းမယ်ဆိုရင်တော့သူ့မှာရှိတဲ့အချက်လက်တွေကမပြောပါလောက်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါထက်လွှတ်တော်ထောက်လှမ်းရေးကော်မတီကတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြင့်သမ္မတထရန့်ရဲ့မဲဆွယ်ဝယ်တာဝန်ခံဟောင်းပေါ်မနာဖော့ကျမ်းနောက်ကအချမ်းပိပုဂ္ဂိုလ်ဟောရိုဂျာစတုန်းနဲ့အမျိုးသားလူညွန့်ရေးအချမ်းပိရရှိအောင်မိုက်ကယ်ဖလင်းတို့ကိုအချက်လက်တွေထုတ်ပြန်ပေးဖို့လဲတောင်းဆိုထားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးနိုင်မှုကြိုးပမ်းခဲ့တဲ့လူရဲနဲ့ပတ်သက်လို့အမေရိကန်နဲ့အထက်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေအပြင်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကလည်းစုံစမ်းနေတာပါပြီးခဲ့တဲ့ကြာသပတေးနေ့မှာတော့လည်း FBI ညွှန်ကြားမှု James Comey အမျိုးသားလူညွန့်ရေးအေဂျင်စီညွှန်ကြားမှု Mike Rogers တို့နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေနှစ်နာရီကျော်ကြာတကားပိတ်ဆွေးနွေးခဲ့ကြပါတယ်
ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေတိုးလာနေပြီးတော့တောက်ကြနေကအထည်တည်ဆုံးသူအရေအတွက်ဟာ38ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်လုံခြုံရေးတာဝန်ရှိသူဒါဇင်ပေါင်းများစွာကိုလည်းဆန္ဒပြတဲ့သူတွေကိုမနှိမ်နှင်းလို့ဆိုပြီးဖမ်းဆီးလိုက်တယ်လို့အတိုက်ခံခေါင်းဆောင်တွေဘက်ကပြောပါတယ်။ဗင်နီဇွဲလားမျိုးသားလုံခြုံရေးတပ်ဖွဲ့ရဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့မကြည်မနှက်ဖြစ်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်85ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အရင်သမရလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့အန်ရီကေကပရလစ်ကပြောပါတယ်။အဲ့ဒီ85ယောက်ထဲကအများစုကတော့စစ်တပ်ကဖြစ်ကြပါတယ်။အဲ့ဒီဖန်စီခံလိုက်ရတဲ့အရာရှိတွေရဲ့မိသားစုဆွေမျိုးတွေကနေတစင်တရင်နဲ့ရရှိခဲ့တာဖြစ်တယ်လို့လည်း Gabrielus ကပြောပါတယ်။သူတို့ကသူတို့ရဲ့ယက်တီချက်အခြေအနေကိုလူလူသိအောင်ပြောပြခြင်းနေတယ်လို့ဆိုပါတယ်။ဒီဖန်စီမှုနဲ့ပတ်သက်ပြီးတော့တရားအတည်ပြုချက်တော့မရရှိသေးပါဘူး။အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုအမျိုးသားလုံခြုံရေးတပ်တွေကမျက်ရည်ရွယ်ပုံးနေရာဘာကြည်စံနေနဲ့နှိမ်နှင်းလာခဲ့တာဟာတလားကြော်သွားပြီဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကိုသမ္မတမာဒူရိုစနံပြတဲ့သူတွေကသမရမာဒူရိုကိုရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့ပေမဲ့သမရမာဒူရိုကတော့ဒီတောင်းဆိုချက်ကိုလိုက်ရောမဲ့အရေးယောင်တော့မတွေ့ရသေးပါဘူးခင်ဗျာ
။အာဖဂန်နိုင်ငံတောင်ပိုင်းကဟယ်မန်ပြည်နယ်မှာရဲတပ်ဖွဲ့ဝင်၄ယောက်ထက်မနည်းပြစ်ဒဏ်ခံခဲ့ရကြောင်းအာဖဂန်ရဲတပ်ဖွဲ့ကပြောပါရယ်။ဟယ်မန်ပြည်နယ်လက်ရှ်ကာကာမြို့တော်စင်ချေဘုံအရက်ကစစ်ဆေးဂိတ်ကူမှာညလုံးကပြစ်ကတ်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့လည်းပြည်နယ်ရဲမှူးအကန်နိုဝါကန်ဒော့စ်ကဒီကနေ့ပြောဆိုလိုက်တာပါ။တွင်လူရဲ့တက်ခတ်မှုကြောင့်တည်ဆုံးတာဖြစ်နိုင်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းလဲပြည်내ရဲမှုကပြောပါတယ်တက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုတာမျိုးတော့မရှိသေးပါဘူ
းအီတလီနိုင်ငံမွန်ဇွန်မြို့မှာဒီနေ့ကျင်းပတဲ့အီတလီမာရသွန်ပြိုင်ပွဲမှာအိုလံပစ်ချန်ပီယံအီလီယတ်ကစ်ချိုကမာရသွန်ပြိုင်ပွဲတွေမှာအမြန်ဆုံးစံချိန်တင်ပြီးတော့အနိုင်ရသွားပါတယ်42.1ကီလိုမီတာရှိတဲ့ဒီပြိုင်ပွဲကိုကစ်ချော့ကနာရီ26စက္ကန့်ပြေးနိုင်ခဲ့တာကြောင့်အရင်ကဒက်နစ်ကင်မက်တိုတင်ထားတဲ့နာရီ9မိနစ်59စက္ကန့်နဲ့ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပြိုင်ပွဲအတွင်းမှာရေးပြတာရင်းနဲ့တခြားအချက်တွေကြောင့် IAF နိုင်ငံကပြေးခုံဖြစ်အဖွဲ့ချုပ်ကတော့ဒီပြိုင်ပွဲရဲ့စံချိန်ကိုတရားဝင်ကမ္ဘာစံချိန်အဖြစ်နဲ့တော့သတ်မှတ်ခြင်းမရှိခဲ့ပါဘူး။အသက်32နှစ်ရှိဖြစ်တဲ့ကင်ညာနိုင်ငံသားကစ်ချော့ခါပြီးခဲ့တဲ့နှစ်ကလည်းလန်ဒန်မာရသွန်ပြိုင်ပွဲမှာနာရီ3မိနစ်5စက္ကန့်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အားကစားသမားတွေပါဝင်အားကစားကုမ္ပဏီတွေကမာရသွန်ပြိုင်ပွဲမှာနှစ်နာရီအတွင်းစံချိန်တင်နိုင်အောင်ကြိုးပမ်းနေကြပေမဲ့အခုချိန်ထိတော့ဒီမာရသွန်ပြိုင်ပွဲတွေကိုဘယ်သူကမှနှစ်နာရီအတွင်းဝင်အောင်ပြေးနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
ကောင်းလည်းဦးနဲ့ကိုရန်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ NLG ဗဟိုအလုံးမှုဆောင်ရဲ့မီဒီယာပေါ်ပြောဆိုချက်ဟာတက်မတော်ကိုပုတ်ခတ်ပြောဆိုတာဆိုပြီးတော့ကန့်ကွက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ် NLG နဲ့ပတ်သက်ပြီးတော့ online မှာပြန့်နှံ့နေတဲ့သတင်းမှားတွေနဲ့ပတ်သက်လို့တချို့တက်မတော်ဖွဲ့စည်းတွေကပဲလှုပ်တလားမှန်းဆရခဲ့တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ရဲ့သတင်းမီဒီယာတွေပေါ်ပြောဆိုချက်ဟာတက်မတော်ကိုအချင်းမြင့်မရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာတက်မတော်အနေနဲ့တက်ကိုထိခိုက်နစ်နာစေတဲ့စကားလုံးမျိုးဘလို့ပြောဆိုဝေဖန်မှုကိုမှလက်မခံဘဲအကဲဆက်စွာချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးအနှုန်းတွေကိုသတိထားကြစေဖို့တက်မတော်ဘက်ကသဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ကြပါတယ်။ဒီစကူရောမဆုမှုကပြပြပေးပါလိမ့်မယ
်။ပြီးခဲ့တဲ့မေလ၄ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ် NND ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးဝင်းထိန်ကနေပြည်တော်စီပေအဲ့ရိတ်သားမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့ချိန်မှာအခုသတင်းပတ်တွေအတွင်လက်ရှိအာဏာရအစိုးရဖြစ်တဲ့ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့ပတ်သက်ပြီးလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာကောလာဟာလာသတင်းတွေအမျိုးမျိုးပြန့်နှံ့ထွက်ပေါ်နေတဲ့အပေါ်ဒီသတင်းတွေဟာမဟုတ်မှန်ကြောင်းရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာတော့အခုလိုသတင်းမှားတွေထွက်ပေါ်နေတဲ့အပေါ်ဘယ်သူဘယ်အဖွဲ့စည်းအပေါ်တန်တရားရှိပါသလဲဆိုတဲ့မိကွန်းအပေါ်မှာတော့ဦးဝင်းထိန်ဘက်ကဘယ်သူတွေကိုတန်တရားရှိလဲဆိုတာပြောရခက်တယ်ဘာကြောင့်လဲဆိုတော့ကြားနေရတာတွေကအများကြီးဖြစ်ပြီးကြန့်ခိုင်ရေးကပဲလှုပ်သလားတချို့တက်မတော့အဖွဲ့စည်းတွေကပဲလှုပ်သလားကျွန်တော်တို့ကိုမလိုလားတဲ့ ID မှာကျွမ်းကျင်သူတွေကပဲလှုပ်သလားမှန်းဆရခက်တယ်ဆိုပြီးဖြေကြားခဲ့ပြီးဒီဖြေကြားချက်ဟာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်နေတဲ့တက်မတော့အပေါ်မှာအခြေအမြစ်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြီးဒီပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့ တုံ့ပြန်မှုတွေကိုဆောင်ရွက်သွားမယ်လို့တမတော်သတင်းမှထုတ်ပြန်ရေးအဖွဲ့ဘက်ကမေလ9ရက်နေ့ညစွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။တမတော်ဘက်ကသတင်းမီဒီယာဖြစ်စေလူပုဂ္ဂိုလ်ဖြစ်စေအဖွဲ့အစည်းဖြစ်စေတမတော်အပေါ်မှာထိပါဝေဖန်ပြောဆိုချက်တွေနဲ့သတင်းမီဒီယာတွေပေါ်မှာရေးသားဖော်ပြချက်တွေအပေါ်လက်မခံဘဲချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ပါတယ်။တမတော်နဲ့ပတ်သက်ပြီးကာကွယ်ရေးပစ္စည်းဆက်ယုံသတင်းရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံတော်လျှို့ဝှက်ချက်ပေါကြားမှုနဲ့တရားစွဲဆိုခံရပြီးသတင်းနောက်တွေနဲ့အတူနှစ်ရှည်ထောင်းနဲ့အပြစ်ပေးအရေးယူခံခဲ့ရဘူးသူ Unity ပတ်စင်သတင်းဂျာနယ်ရဲ့အမှုဆောင်ရာရှိ CEO ဦးတင်ဆန်းကတော့တမတော်ဘက်ကအခုလိုသတင်းထုတ်ပြန်ချက်အပေါ်မှာတပ်ဖက်ကတော့သူတို့ကိုထိခိုက်စေမယ့်အရာဘယ်အရာမျိုးမဆိုပြင်းပြင်းထန်ထန်တုံ့ပြန်လေးရှိတယ်လို့အခုလိုပြောပါရတယ်။
သူတို့တက်ကိုမထိနဲ့သူတို့ရဲ့ဒီခေါင်းဆောင်တွေကိုမထိနဲ့ထိလို့ရှိရင်သူတို့ကအရေးယူမယ်ဥပဒေတိုင်းလုပ်မယ်ပေါ့နော်။အဲ့လိုပြင်းပြင်းထန်ထန်သတိပေးမှုတွေနဲ့လုပ်နေမှာပဲ။ဒီ NLD ကလည်းမျိုးသားကြံတဲ့တင်းမြတ်ရေးဆိုပြီးတစ်ချိန်လုံးអော်ပြီးတော့တက်နဲ့ပတ်သက်ပြီးတော့အထီးတွေတိတ်မလုပ်ဘူး။ဒါတော့ဥဝင်းထင်ကနည်းနည်းလေးကျွန်သွားတယ်။အဲ့ကျွန်သွားတဲ့တိတ်တလေးတော့အဲကြီးမခံမနဲ့ဒီလိုတုံ့ပြန်တဲ့အနေအထားမှာရှိနေတယ်။ဟိုတက်တချို့လို့သူကသုံးလိုက်တာပဲ။ဥဝင်းထင်ရဲ့စကယ်လုံးမှာလေတက်တစ်ခုလုံးကိုပြောတာမို့တက်တချို့လို့သုံးလိုက်တာပဲ။အဲ့ဒီပုံမှန်မူတည်ပြီးတော့ NLD အစိုးရကိုတက်ကနေပြီးတော့တတိပေးလိမ့်တဲ့အနေအထားလို့ကျွန်တော်ဒီလိုပဲမြင်ပါတယ်ဗျ။အဲ့ဒီတော့ကျွန်တော်ရှစ်ဆက်ပြီးသွားလို့ရှိရင်မီဒီယာပဲဖြစ်ဖြစ်တိုင်းပြည်ရဲ့ပြည်သူတယောက်ပဲဖြစ်ဖြစ်ကိုမျိုးရောင်နဲ့တိန်းတို့လိုပဲပုံကိုမျိုးတွေပဲဖြစ်ဖြစ်ဘလူပဲဖြစ်ဖြစ်သူတို့ကတော့သူတို့တက်ကိုနည်းနည်းထိတာနဲ့တုံ့ပြန်မယ်ဆိုတဲ့အမြင်မျိုးကသူတို့မှာရှိပြီးသားဖြစ်နေတယ်
။ဥဝင်းထိန်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုလုံးမှုဆောင်တွင်းရမှုဖြစ်ပြီးပါတီကိုကိုစားပြုပြီးသတင်းမီဒီယာတွေကိုတွစ်ဆုံရှင်းလင်းရမှာအခြေအမြစ်ခိုင်လုံခြင်းမရှိဘဲတန်ရစိတ်ပေါ်အခြေခံပြီးတက်မတော်ကိုထဲ့သွင်းပုတ်ခတ်ပြောဆိုတာဟာတက်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုပြီးလည်းသတင်းထုတ်ပြန်ချက်ထဲ့သွင်းပါရှိပါတယ်။အခုလိုမျိုးတက်မတော်ဘက်ကသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုဆက်သွယ်မေးမြန်းရမှာလဲဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာသဘောထားမပေးလို့သေးဘူးလို့ညင်းဆိုသလိုဥဝင်းထိန်ကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ဥဝင်းထိန်ကိုအခုလိုသတင်းထုတ်ပြန်တာအပါအဝင်သတင်းမီဒီယာတချို့နဲ့တက်မတော်ကြားလက်တရောဖြစ်နေတဲ့ကိစ္စရက်တချို့ကိုကြည့်မယ်ဆိုရင်တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးနှုန်းတွေကိုသတိထားကြစေဖို့တက်မတော်ဘက်ကသူတို့ရဲ့သဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကရှုမြင်ပါတယ်။
တက်မတော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးနှုန်းတွေကသတိထားဖို့ဆိုတဲ့အမျိုးကိုတက်မတော်ပတ်သက်တဲ့အချက်လက်တွေမှားလာလို့နောက်ထပ်တက်ကိုတစ်ခုခုအာပေါ်အမြင်နဲ့ဝေဖန်ရေးသားလာတော့အဲ့လိုဟာမျိုးတွေတိုင်းသူတို့လည်းတော့အထူးမခံတဲ့သဘောတွေတော့တွေ့ရတယ်။ကြည့်ချင်တာကမီဒီယာကနေဦးမြင့်ကျော်ကတော့ပြကြပါလိမ့်မယ်။မီဒီယာတွေအနေနဲ့လည်းတက်မတော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးနှုန်းတွေကသတိထားဖို့ဆိုတဲ့ဟာမျိုးကိုဟိုတက်တက်က message ပေးခြင်းနဲ့ဒီလိုမျိုးဟိုစီးပွားတစ်ခုကိုစားပြပြီးတော့ဒီစီးကိုမကျော်နဲ့ဆိုတဲ့ဟာမျိုးကိုပြတင်တဲ့ဟာမျိုးတွေတွေ့နေရအောင်နော
်။ဒီ NND ရဲ့ဗဟိုလုံးမှုဆောင်ဦးဝင်းထိန်ကိုလိုအပ်သလိုတုံ့ပြန်ဆောင်ရွက်မယ်လို့တက်မတော်ဘက်ကသဘောထားထုတ်ပြန်ကြေညာလိုက်တယ်လို့ပဲပြီးခဲ့တဲ့လကပဲလက်ရှိအာဏာရပါတီ NND ရဲ့ဗဟိုသူတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရန်အောင်သိမ့်ဟာလဲခိုင်ပြင်းတဲ့မြောက်ပိုင်းဘက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့နဲ့ပတ်သက်ပြီးတာဝန်အရှိဆုံးပုဂ္ဂိုလ်ဟာတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးလူမှုကွန်ရက်ဒီပေါ်မှာရေးသားခဲ့တာပါဒီပေါ်မှာရန်ကုန်တိုင်းစစ်ဌာနချုပ်ဘက်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရက်လိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ဦးမျိုးရန်အောင်သိမ့်ကိုအမှုဖွင့်တိုင်ကြားလိုက်ပြီးတဲ့နောက်ထောင်6လချမှတ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံတွင်းမှာအမျိုးသားပြန်လည်တင်မြက်ရေးနဲ့အမျိုးသားရင်ညာစေရေးဖော်ဆောင်နေချိန်မှာပဲအာဏာရပါတီ NND ဘက်ကပုတ်ခုတချို့ရဲ့တက်ပေါ်ပြောဆိုဝေဖန်မှုတွေနဲ့ပတ်သက်လို့တက်ဖက်ကသူတို့ရဲ့သဘောထားကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်တင်ဆက်ထားတာပါခုခါမှာတော့ပုံမှ66ဂါကြီးပြင်ဆင်ရေးသတင်းကိုတင်ဆက်ပေးကြပါတယ်ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးဟာအာမခံပေးတဲ့ပုံမှအဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တင်ကြောင်းကိုပြည်ထောင်စုရှိနေကျုံယုံရဲ့အကြံပြုချက်ကို AHRC အာရှလူ့အခွင့်အရေးကော်မရှင်ကကြိုဆိုလိုက်ပြီးတော့ပုံမှ66ဂါကြီးမှာပြင်ဆင်စရာအချက်တွေရှိနေသေးကြောင်းကို AHRC ကပြောပါတယ်ကိုညဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင
်2013ခုနှစ်တုန်းကပြဋ္ဌာန်းခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့လူအများရဲ့ဝေဖန်ခြင်းခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ထောင်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတနှစ်ပြည့်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ4ရက်ကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ်ပုံမှန်66ဂါကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနက ဥပဒေကြမ်းအဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်60ရောက်ဂါကြီးကိုအာမခံပေးတဲ့ပုံမှန်အဖြစ်ပြင်ဆင်တင်ကြောင်းရှင်းနေချုပ်ယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်60ရောက်ဂါကြီးကိုပြင်ဆင်ဖို့လိုတယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့အမှ66ကအတိုင်းတာတစ်ခုအရာကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင့်လားမတင့်ဘူးလားဆိုတဲ့ကိစ္စမှာတော့အဲ့ဒီကိစ္စကိုဖျက်ဖို့အတွက်ကြိုးစားတာတည်းဆိုလို့ချင်းမိနစ်တွေလျှော့ပေးပြီးတော့ပြီးတက်တာအောင်ပြင်ဆင်သွားတဲ့ဒါရကတွေရှိနေတဲ့အတွက်ကျွန်တော်ကဒီပုံမှ66ကိုလည်းဖျက်တာတည်းဆိုလို့ချင်းတော့အာမခံပေးနိုင်တဲ့အမှုဖြစ်အောင်လုပ်ဖို့လိုတယ်အဲ့တော့ရှင်းနေကြုံယုံကအကြံပေးတိုက်တွန်းနေဆိုလို့ရှိရင်အခုကထောင်နှံ3နှစ်ထနိုင်တဲ့မျိုးဖြစ်တဲ့အတွက်ရဲရေးပိုင်နေမှုဖြစ်တယ်။ရဲရေးပိုင်နေမှုဖြစ်တဲ့အတွက်အမကံပေးလို့မရဘူး။အဲ့တော့ဒီ3နှစ်ကနေပြီးတော့နည်းနည်းလောက်ထိရှော့ပေးလိုက်တယ်ဆိုလို့ရှိရင်ရဲရေးမပိုင်တော့တဲ့အတွက်အမကံပေးနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါလိမ့်။ဒီဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလိုက်ဆိုလို့ရှိရင်တော့နှုတ်နှစ်ဖက်လုံးအတွက်အရှင်ပြင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်ပါလိမ့်မယ်။
ဥပဒေမှာတော့ထောင်နှံ3နှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်권ရှိတဲ့ရဲအေးအေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့်60ကျောက်ဂါကြီးအတွက်အာမခံပေးဖို့ဆိုရင်ပြစ်ဒဏ်ကိုထောင်နှံ2နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာသတ်မှတ်ဖို့လိုတယ်လို့ HRC ကပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာမေးခွန်းထုတ်စရာတွေရှိနေသေးပဲလို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်။
ခင်ဗျာဆက်စားကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချစ်တမီမှုပေါ့နော်ချစ်တမီမှုရယ်နောက်ပထရစ်ခွန်ကြာလေးမှုရယ်ကြပြဆရာမောင်ဆောင်းခါရဲ့မှုရယ်အဲ့ဒီအမှုတွေမှာတော့ဒီအထက်ကဖိအားပေးတဲ့အတွက်စစ်ဆေးစီရင်ရတဲ့အမှုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်လွတ်လပ်တဲ့တရားစီရင်စနစ်ကိုတရားရုံးတွေကလွတ်လွတ်လပ်လပ်မဖော်ဆောင်နိုင်သေးသူကြီးကတော့ဥပဒေတွေဘလို့ပဲပြောင်းနေဘလောက်ပဲလျှော့ပြီးနေဖြစ်နေဒီဥစ္စာကကျွန်တော်တို့ဆွဆွဲခံရတဲ့လူတွေအတွက်ကတော့ဦးမူအမှန်ဆင်းရဲမဲ့အခြေအနေဖြစ်တယ်လို့ပဲကျွန်တော်မြင်ပ
ါ60ကျောက်ခါကြီးနဲ့ပတ်သက်လို့ရှင်းနေချုပ်ယုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကိုဝန်ကြီးဌာနကိုပြန်လည်ပေးပို့ထားပြီးအဲ့ဒီကတဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကိုပေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲ့ဒီနောက်ပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာဆွေးနွေးအတည်ပြုသွားမှာဖြစ်ပါတယ်လက်ရှိမှာ66ဂါကြီးနဲ့တရားဆွေးဆိုရတဲ့အမှု54မှုရှိနေပြီးအာမခံမရဘဲအချုပ်ကျနေတဲ့အမှုက6ခုနဲ့ပြစ်ဒဏ်ချခံရတဲ့အမှု10ခုရှိနေကြောင်းသိရပါတယ်။2013ခုနှစ်အောက်တိုဘာလမှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါဖော်ပြချက်မှာတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တစ်ဦးကို6လန့်ငွေတောင်းခံတာအနိုင်အထက်ပြုတာအတရေဖြန့်နှောက်ယှက်တာမလျော်ဩဇာတုံးခြင်းဒါမှမဟုတ်ချင်းချောက်တဲ့လုပ်ရက်တွေမရှိစေဖို့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ
တို့ရရှိများရှင်ဒိုးဆဲစုကြည့်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြမပြည်ပေါ့ရေးယူပိတ်ဆို့မှုတွေအားလုံးရော့ကျသွားတယ်ဆိုပေမဲ့မြမညီချင်းရေးရခိုင်ရေးဆရာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒိုးဆဲစုကြည့်ဟာဆိုရင်လေပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ချမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမြင်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ချလို့ရပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0932321555ဖြစ်ပါတယ်ပါဝင်ဆွေးနွေးမိကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်
သောတာရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။အခုတခါမှတော့အမေရိကန်ပြည်အောင်စုကတက်တစ္ဆာလူငယ်ခေါင်းဆောင်စုပေးတဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။
စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့ပတ်ဝန်းကျင်တွေကနေပြီးတော့စီးပွားရေးအခွင့်အလမ်းတွေဖန်တီးနိုင်မှုပြီးတော့ပြည်ပခဖြည့်ရှင်းရေးနဲ့လုံခြုံရေးတိုးမြင့်လှုပ်ဆောင်မှုတွေအတွက်တရတအားပါဝင်လှုပ်ဆောင်နေကြတဲ့ကမ္ဘာတဝန်းကအသက်18နှစ်ကနေ25နှစ်ကြားလူငယ်တွေကိုအမေရိကန်နိုင်ငံကြားရေးဌာနက20လူငယ်100ယောက်ကိုအသိအမှတ်ပြုရွေးချယ်ပြီးတော့တက်သက်ဆာလူငယ်ခေါင်းဆောင်စုပြည့်တဲ့အစီအစဉ်တစ်ခုကျင်းပလေးရှိပါတယ်အနာဂတ်မျိုးဆက်သစ်ကမ္ဘာခေါင်းဆောင်တွေဖြစ်လာနိုင်သူတွေရဲ့ဒီအစီအစဉ်တွေမှာဘယ်သူတွေပါဝင်ကြလဲဆိုတာကို VOA သတင်းတောက်စင်နီစင်းကသတင်းပေးပို့ထားပါတယ်အပြည့်စုံကိုရှားဖောင်ကပြောပြပေးပါလိမ့်မယ
်ဒီလူငယ်တွေဟာကမ္ဘာဇာခုံပေါ်မှာပေါ်ထွက်လာနေတဲ့တက်သစ်ဆကျဲပွင့်လေးတွေပါသူတို့တွေရဲ့ထင်ရှားတဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်နိုင်ငံခြားရေးဌာနကသူတို့ကိုအတိအမှတ်ပြုကြတာဖြစ်တယ်လို့နိုင်ငံခြားရေးဌာနက Mark Duplin ကပြောပါတယ
် Our honorees are climbing mountains that other
အခုကျွန်တော်တို့ဂုဏ်ပြုတဲ့သူတွေဟာအသက်20အရွယ်ဝန်းကျင်တွေလှုပ်လေလှုပ်ထမရှိတဲ့အရာတွေကိုစူးစမ်းလှုပ်ဆောင်နေသူတွေပါသူတို့တွေကခွန်အားအပြည့်နဲ့အမြင့်ဆုံးအထိရောက်အောင်တက်လှမ်းနေကြသူတွေဖြစ်ပြီးအထူးသဖြင့်သူတို့အသက်အရွယ်နဲ့မလိုက်အောင်ပဲသူတို့တွေဟာပန်းနိုင်ကိုရောက်ဖို့အတွက်ရည်ရွယ်ချက်ကြီးကြီးမားမားနဲ့ခံယူချက်အခိုင်အမာရှိတဲ့သူတွေပါ
ဒီလူငယ်ခေါင်းဆောင်တွေရဲ့အောင်မြင်မှုတွေကသူတို့ရဲ့အသက်အရွယ်နဲ့မလိုက်အောင်ပါပဲ။ရာဇဝတ်မှုတွေကိုတိုက်ဖျက်ဖို့အတွက်လက်ကင်ဖုန်း mobile application တခုကိုတီထွင်သူပီရူးကလာတဲ့လူငယ်အမျိုးသားတူကတော့အခုလိုပြောပါတယ်
။ Several times I have
ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆိုးရွားတဲ့အတွေ့အကြုံတော်တော်များများကျွန်တော်ကြုံတွေ့ခဲ့ရမှုပါပဲ။ဒါကြောင့်မို့ကျွန်တော်အလုပ်လုပ်နိုင်တဲ့ငယ်ရွယ်တဲ့အချိန်မှာဒီပြဿနာကိုတိုက်ဖျက်လို့ရမယ်။အရာတခုခုလုပ်နိုင်မယ်ဆိုတာကိုကျွန်တော်သိလာရပါတယ်။
ကင်ဆာယောဂခံစားရတဲ့ကလေးငယ်တွေကိုအထောက်ပံ့ဖြစ်စေမဲ့ website ပေါ်က TV အစီအစဉ်တစ်ခုကိုတီထွင်သူ Algeria ကနေလာတဲ့လူငယ်အမျိုးသမီးတူကတော့အခုလိုပြောပါတယ
် I hope that my web TV
ကျမရဲ့ website ပေါ်က TV အစီအစဉ်ဟာတခြားအဖွဲ့အစည်းတွေအတွက်နည်းလမ်းတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်လူငယ်တွေဟာ Algeria နိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုကျမယုံကြည်တဲ့အတွက်ဒုက္ခသည်တွေကလေးငယ်တွေလူငယ်နဲ့အမျိုးသမီးတွေအတွက်မတူကွဲပြားတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြောင်းအရာတွေနဲ့အတိမ်အဆောင်မခံနိုင်တဲ့ကိစ္စတွေကိုကျမတို့ပြောဆိုဆွေးနွေးလို့ရပါတယ်
။လာမယ့်ဆယ်နှစ်အတွက်ကြိုတင်အမျိုးအမြင်ရှိထားသူအာဖဂန်နစ္စတန်ကလာတဲ့လူငယ်အမျိုးသမီးတူကတော့အခုလိုပြောပါတယ
် We are giving leadership workshops
သူရဲ့ကိုယ်ပိုင်အစွမ်းအစတွေကိုရှာဖွေသိနိုင်ဖို့အတွက်အသက်14နှစ်နဲ့19နှစ်ကြားကမိန်းကလေးငယ်တွေကိုခေါင်းဆောင်မှုသင်တန်းတွေကျမတို့ပေးနေပါတယ်သူတို့ရဲ့လှုပ်ဆောင်နိုင်တဲ့စွမ်းရည်တွေကိုတွေ့ရှိရဖို့နောက်သူတို့ရဲ့အတတ်ပညာတွေတည်ဆောက်နိုင်ဖို့နဲ့ပြောင်းလဲမှုတွေလုပ်နိုင်ဖို့ပြီးတော့ကြီးမားတဲ့အိမ်မက်တွေထားရှိနိုင်ဖို့အကောက်ထည့်ဖော်နိုင်ဖို့အတွက်အပြင်ကိုပဲဒီခေါင်းဆောင်မှုဘိုင်းနဲ့ဥပဒေပြုတဲ့အပိုင်းမှာပါပါဝင်လွတ်ကင်နိုင်ကြတဲ့သူတွေဖြစ်လာစေဖို့ဒီစီစဉ်ကသူတို့အဖို့တော့လမ်းသွယ်တစ်ခုဖြစ်လာမှာပါပြီးခဲ့တဲ့2016ခုနှစ်အမေရိကန်နိုင်ငံခြားရေးဌာနကပေးတဲ့တက်သစ္စာလူငယ်ခေါင်းဆောင်စုချီးမြှင့်ခံရတဲ့လူငယ်10ဦးထဲမှာတော့မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတူဖြစ်တဲ့မတင်စာရှွန်းလက်ကြီးလည်းပါဝင်ပါတယ်။အခု2019ခုနှစ်တက်သစ္စာလူငယ်ခေါင်းဆောင်စုချီးမြှင့်ခံရတဲ့သူတွေဟာအမေရိကန်နိုင်ငံမှာရှိတဲ့သူတို့နဲ့ရွယ်တူလူငယ်တွေနဲ့ထိတွေ့ဆက်ဆံလို့ရအောင်လာမယ့်3ပတ်အတွင်းအမေရိကန်ပြည်ထောင်စုမှာရှိတဲ့မြို့အတော်များများကိုတွားရောက်လည်ပတ်ဖို့ရှိပါတယ်။ခက်ခဲတဲ့စိန်ခေါ်မှုတွေအများကြီးရှိပေမဲ့လည်းတခြားနေရာတလွားကလူငယ်တွေနဲ့အတူဒီလူငယ်10ဦးရဲ့အနာဂတ်မျှော်မှန်းချက်တွေကတော့တောက်ပနေပါတယ်ရှင်
။ရှားဖောင်တင်ဆက်ထားတာပါ။အခုထာမှာတော့စနေနေ့ညနေခင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဝန်လေးဦးကကြီးညာပေးပါမယ်ရှင်။
စီရီးယားနိုင်ငံမှာပြည်ပကတိကိုရှော့ချဖို့လိုအပ်နေတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပြဿနာကိုနိုင်ငံရေးအရာဖြေရှာဖို့နိုင်ငံတကာရဲ့ဘလူးကျိုးဝတ်မှုတွေကိုမဆိုကြိုးဆိုကြောင်းအမေရိကန်ကပြောကြားလိုက်ပါတယ်။စီရီးယားနိုင်ငံမှာပြည်ပကတိရှော့ချမဲ့ဇုံနယ်မြေဖြစ်တတ်မှတ်မဲ့သဘောတူညီချက်ကတော့မနစ်ညာသကောင်းရန်အချိန်မှာပဲစတင်အသက်ဝင်ခဲ့တာပါ။ပြည်ထောင်နိုင်ငံကရွေးကောက်ပွဲမှာဆက်စည်းရုံးရင်းနဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗန်နိုင်းဆိုင်ရဲ့ချက်လက်တွေပေါက်ကြားခဲ့တဲ့ကြီးမားတဲ့ကွန်ပျူတာစိုက်ဘာတက်ခတ်မှုတစ်ခုခံခဲ့ရတဲ့အကြောင်းပြည်ထောင်ရွေးကောက်ပွဲမှာရှီရန်ကရောက်နေတဲ့သမ္မတလောင်းအင်မနျူအယ်မက်ခရွန်ရဲ့ရွေးကောက်ပွဲမှာဆက်စည်းရုံးအဖွဲ့ကပြောဆိုလိုက်ပါတယ်။တရင်ချက်လက်ပေါက်ကြားခဲ့တာပြည်ထောင်ရွေးကောက်ပွဲမှာမကြုံအရင်ကတခါမှမကြုံခဲ့ဘူးတဲ့အကြောင်းနဲ့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလိုမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လုပ်တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ။ဆိုမာလီယာနိုင်ငံမှာအဲရှာဘက်စစ်သွေးကြွတွေရဲ့လက်ချက်ကြောင့်ဆိုမာလီယာစစ်သားတွေကိုကူညီပံ့ပိုးပေးနေတဲ့အမေရိကန်တွေကအထူးတပ်ဖွဲ့ဝင်တူသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ရဲ့နောက်ဘက်65ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတွေမှာလက်နက်ငယ်နဲ့ပစ်ကတ်ခံရမှုကြောင့် Navy SEAL အထူးတပ်ဖွဲ့ဝင်သေဆုံးသွားတာပါ အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်နောက်ဆက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆင်နေတဲ့အမေရိကန်ထက်လွတ်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့တရင်ချက်လက်တွေကိုပြရဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးနိုင်မှုကြိုးစားခဲ့တဲ့လူရဲနဲ့ပတ်သက်လို့အမေရိကန်ထက်နယ်အောက်လွှတ်တော်တွေကစုံစမ်းနေကြတာပါ
တရင်ချင်းချုပ်ကိုကောင်းလင်ဥကကြေညာပေးကြတာပါဒီညတွေစီစဉ်ဒီနေ့နေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်ကျမအီတန်စမရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်နေကိုည9နိုင်နေ10နိုင်ထိလိုင်းဒိုမီတာ24 25နဲ့50တိတူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.